ရုရှားရေတပ်ကရင်ကုန်တမတရားကျော်အပါဝင်ရုရှားနိုင်ငံတဝန်းကထောင်ထဲရှိတဲ့ရှာဖွေရေးနဲ့ကေဇေးရေးလုပ်သားတွေဟာဆိုရှီပင်လယ်နဲ့စိတ်ကမ်းကိုတင်းလင်းလာနေမှရောက်ရှိနေကြပြီးပင်လယ်တွင်ပြတ်ကျသွားတဲ့ရုရှားစစ်လေယာဉ်နဲ့ပတ်သက်တဲ့တဲလွန်စားတွေကိုရှာဖွေနေကြပါတယ်။အဲဒီလေယာဉ်ပေါ်မှာလူပေါင်း62ဦးလိုက်ပါသွားတာဖြစ်ပါတယ်။စစ်တပ်ရဲ့ပြောခွင့်ရသူတဦးရဲ့ပြောကြားချက်အရလေယာဉ်ပေါ်မှာလိုက်ပါသွားသူတယောက်မှအသက်ရှင်ကျန်ရတာမရှိဘူးလို့ပြောပါတယ်။လေယာဉ်ပေါ်မှာနိုင်ငံတကာကချီးကျူးထောက်ပံ့ပြုခံရတဲ့ရုရှားစစ်တီးဝိုင်းကဒါဇင်နဲ့ချီတဲ့အဆိုတော်အကြော်မော်တွေလိုက်ပါသွားကြတာပါ။တင်းနာနေကိုနိုင်ငံနဲ့တဝမ်းမှာဝန်ထဲချင်းအထိတ်မှတ်အဖြစ်သတ်မှတ်တဲ့အကြောင်းတမရဗလာဒီမီယာပူတင်ကကြေညာခဲ့ပါတယ်။ TU-154 အမျိုးအစားလေယာဉ်ဟာပြန်တက်ပြီးတဲ့နောက်2မိနစ်ကြာမှပြတ်ကျသွားတာဘာကြောင့်ဖြစ်ရတာလဲဆိုတာကိုဖော်ထုတ်နိုင်ဖို့အတွက်တဲလွန်စာရရှိနိုင်ရေးတညာလုံးမနေမနာရှာဖွေကြဖို့အတွက်ရှာဖွေရေးအဖွဲ့တွေကြိုးပမ်းနေကြတာဖြစ်ပါတယ်။ဘာကြောင့်ဖြစ်ရလဲဆိုတဲ့အကြောင်းကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမှဖြစ်တယ်လို့တေဆုံးသူတွေရဲ့ကျန်းရဲသူမိသားစုတွေအတွက်ကူညီထောက်ပံ့ပေးနိုင်တဲ့အားလုံးကိုဆောင်ရွက်သွားမယ်လို့မစ္စတာပူတင်ကပြောဆိုပါတယ်။ရုရှားကမ်းလွန်ပင်လယ်မှာလေယာဉ်ရဲ့အပျက်စီးတွေနဲ့တည်ဆုံသူတို့ရဲ့ရုပ်လောင်းတွေတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်ရဲ့အဓိကအပိုင်းကိုတော့ပင်လယ်ကမ်းလွန်3.5 km အကွာရေအောက်မီတာ80အနက်မှာရှိနေတယ်လို့လည်းဆိုပါတယ်ခင်ဗျာ။